ကလေးငယ်တွေပါဝင်အမေရိကန်သာသနာပြုအဖွဲ့ဝင်18ဦးဟာဟေတီမှာလူစုခိုင်းတဲ့ကိစ္စပြန်လေးဆွဲရကိုခံခဲ့ရတယ်လို့ဒီဖြစ်ရပ်ကိုသိတဲ့ဘာသာရေးအဖွဲ့တစ်ဖွဲ့ကအတန်နဲ့ message ပို့ပါတယ်။ Ohio ပြည်နယ်အခြေစိုက် Christian ထောက်ပံ့ရေးအဖွဲ့ Christian Aid Ministry ကတခြားသာသနာပြုအဖွဲ့တွေကို message ပို့ပြီးဒီ18ဦးဟာဟေတီမှာမိဘနဲ့ဂင်ဟာဖွင့်ဖို့လှုပ်ပေးနေကြတာဖြစ်ကြောင်းအခုသတင်းပို့ရာဟာပြန်လေးသမားတွေနောင်တရအောင်အထူးဆုတောင်းပေးကြဖို့ဖြစ်ကြောင်းပြောပါတယ်။သာသနာပြုအဖွဲ့ကဟေတီတာဝန်ခံနဲ့သူ့မိသားစုအပြင်အဲ့ဒီသာသနာပြုစခန်းမှာနေတဲ့တခြားအမည်မသိအမျိုးသားတဦးကိုရောအဲ့ဒီမိဘမဲ့ဂီဟာကိုလာလဲသူတွေကိုပါပြန်မေးဆွဲသွားတာဖြစ်ကြောင်းသတင်းပေးထားတာဖြစ်ပါတယ်။အမေရိကန်အရာရှိတွေကတော့အခုလိုပြန်မေးဆွဲတာကိုသူတို့သိထားကြောင်းနဲ့ဒီမရအမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးဟာအမြင့်ဆုံးဦးစားပေးချက်တွေပါတယ်လို့ပြောပါတယ်။ဒီပြန်မေးဆွဲမှုကအမေရိကန်အစ်မအရာရှိကြီးသူဟေတီသွားရောက်ပြီးဂျပန်တွင်ဖြစ်ပေါ်တာပါ။အမေရိကန်လူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဇရဇီယာဟေတီကိုတောရောက်ခဲ့ပြီးတဲ့နောက်ဟေတီမှာဂိုင်းတွေရဲ့အကြမ်းဖက်မှုလျော့သွားအောင်ဟေတီရဲတွေအကူအညီဖြင့်အမေရိကန်စုကနောက်ထပ်ဒေါ်လာ15,000ထပ်ပေးဖို့ကတိပြုခဲ့တာဖြစ်ပါတယ်။